မြေကပြောင်စုဝါရှင်တန်ဒီစီမြို့တော်ကအပြည်ပြည်ဆိုင်ရာတည်ရုံးတွေကိုအများပြည်သူတွေလဲပတ်နိုင်တဲ့ Passport DC Around the World Embassy တို့အစီအစဉ်မှာမြန်မာတည်ရုံးကလည်းဒီနေ့မှာပထမဆုံးအကြိမ်ပါဝင်ခဲ့ပါတယ်။မြန်မာယဉ်ကျေးမှုကိုစိတ်ဝင်စားတဲ့အမေရိကန်ပြည်သူတွေအများပြားနဲ့စီစီကားကမေလ၄ရက်နေ့မှာကျင်းပခဲ့တဲ့မြန်မာတည်ရုံးကယဉ်ကျေးမှုပွဲကိုကိုယ်တိုင်သွားပြီးတော့တင်ယူခဲ့ပါတယ်။ပြည်စံကိုတင်ဆက်ပေးချင်ပါတယ်ရှင်။Washington DC ကအပြည်ပြည်ဆိုင်ရာတန်ယုံ52ခုပါဝင်ဆင်နွှဲတဲ့ Around the World Embassy Tour အစီအစဉ်ကိုနှစ်စဉ်ကျင်းပလာတာနှစ်တော်ကြာပြီဖြစ်ပေမဲ့မြန်မာတန်ယုံကတော့ထူးထူးခြားခြားဒီနှစ်မှာပထမဆုံးပါဝင်ဖြစ်ခဲ့ပါတယ်။ဒီအစီအစဉ်မှာပါဝင်ရတဲ့ရည်ရွယ်ချက်ကိုအမေရိကန်ပြည်အရုပ်ဆိုင်ရာမြန်မာသံမတ်ကြီးဦးအောင်လင်းကအခုလိုရှင်းပြပါတယ်
။ကျွန်တော်ရဲ့အဓိကရည်ရွယ်ချက်ကတော့ US Myanmar Relations မှာပြည်သူချင်းချင်းUSP သူတွေအနေနဲ့မြန်မာနိုင်ငံကိုပို့ပြီးတော့သိစေခြင်းနဲ့ရည်ရွယ်ချက်ကိုထားမြောက်အောင်မြင်စေခြင်းနဲ့ထားမြောက်အောင်မြင်စေခြင်းနဲ့အပြင်ကိုအောင်မြင်တာကိုလည်းတွေ့ရလို့လည်းဂိုင်းဝန်းတာပါပဲကျွန်တော်တို့အခုချိန်မှာဆိုလို့ရှိရင်ကျွန်တော်တို့တန်ရုံကိုလာနေတဲ့ဧည့်သည်တွေကအင်မတန်အများပြားတဲ့အတွက်ကြောင့်အချိန်ထဲမှာအကုန်လုံးကိုသူတို့ကိုလာဖို့အချိန်နေမှာဟိုတဖြည်းဖြည်းချင်းလူနေနေနေနေစီကျွန်တော်တို့စီကိုတန်ရုံကိုကျွန်တော်တို့ဖိတ်ခေါ်နေရပါတယ်ကိုမနေ့တော့မနေ့တည်းကပြင်ဆင်ထားတဲ့မြန်မာအစားအစာတွေအရဆိုလို့ရှိရင်လည်းအခုဆိုလို့ရှိရင်ပုံတလောက်ရှိနေပါပြီအခုဆိုလို့ရှိရင်မွန်းတဲ့7နှစ်လောက်ရှိနေပါပြီအာညနေ4နာရီအထိပွဲကရှိနေပါမှဖြစ်ပါတယ်ဒီလိုမျိုးပြုလုပ်တဲ့အစီအစဉ်အရဆိုလို့ရှိရင်နိုင်ငံချစ်ချီကိုတိုးမြင့်စေခြင်းနဲ့တိုးမြင့်စေမဲ့အပြင်ကိုအမေရိကန်ပြည်သူအနေနဲ့လည်းမြန်မာနိုင်ငံရဲ့အဲနိုင်ငံအကြောင်းနိုင်ငံခီးသွားလာရေးလုပ်ငန်းအကြောင်းနောက်ပြီးတော့မြန်မာနိုင်ငံရဲ့ထွက်ပုံမြန်မာနိုင်ငံရဲ့အစားတောက်တင်တဲ့ပတ်သက်ပြီးတော့လည်းခင်မင်ရင်းနှီးမှုရတဲ့အပြင်ကိုမိတ်ဆက်ပေးခွင့်ရတဲ့အတွက်ကြောင့်ကျွန်တော်တို့တွေလည်းကောင်းပါတယ်လို့ကျွန်တော်ပြောပြချင်ပါတယ်
။ပြည်သူတွေချင်းချင်းရင်းနှီးနှီးယဉ်ကျေးမှုဖလှယ်ခြင်းဖြင့်မြန်မာအမေရိကန်ဆက်ဆံရေးပိုကောင်းမွန်လာစေမယ်လို့အမေရိကန်ပြည်အောင်စုဆိုင်ရာမြန်မာတမန်ကြီးဦးအောင်လင်းကပြောတာပါ။တမန်ကြီးပြောသလိုပဲဒီပွဲကိုတန်တမန်အတိုင်းဝိုင်းတာမကအမေရိကန်ပြည်သူတွေအများပြားလဲစီစီကားကားတက်ရောက်လာတာကိုတွေ့ခဲ့ရပါတယ်။မြန်မာယဉ်ကျေးမှုပကြီလက်မှုပစ္စည်းပသိမ်ထီးစားရတွေကိုလည်းခင်းချင်းပြတာရောင်းချထားတဲ့အပြင်လာရောက်လေပတ်သူတွေအနေနဲ့မြန်မာဝတ်စုံဝတ်ဆင်ပြီးတော့အမှတ်တရဓာတ်ပုံလည်းရိုက်နိုင်ပါလိမ့်မယ်။မြန်မာရိုးရာတနခါအကြောင်းစိတ်ဝင်စားသူစတက်ဖနီကမြန်မာယဉ်ကျေးမှုခင်းချင်းပြတာထားမှုကိုနှစ်သက်ဆုံးပဲလို့ပြောပါရယ်
I was in 2013, a few years ago, actually was in Myanmar, so I thought
it was cool. ဒီနေ့ပိုင်း2013ခုနှစ်တုန်းကမြန်မာနိုင်ငံကိုရောက်ခဲ့ပြီးတော့အခုလိုပွင့်ညွှန်းကျင်းပတဲ့အခါလာကြည့်ခြင်းမိတာပါ။အခန်းတိုင်းမှာမတူအောင်လို့ထူးခြားတဲ့အစီအရင်တွေနဲ့မြန်မာယဉ်ကျေးမှုအကြောင်းကိုအဖက်ဖက်ကလေ့လာနိုင်တဲ့အတွက်လည်းအရန်ကိုသဘောကျမိတယ်လို့သူကပြောပါလိမ့်။မြန်မာနိုင်ငံအကြောင်းတည်ကျွမ်းဝင်မှုနေပါတဲ့အမေရိကန်ပြည်သူတွေအတွက်မြန်မာတန်ယုံပွဲမှာမြန်မာနိုင်ငံအကြောင်းကိုလေ့လာနိုင်ပါတယ်။တဲ့င်းတွေစောက်တွေမှာသာဖတ်ဘူးကြားဘူးပြီးတော့မြန်မာနိုင်ငံကိုတခါမှမရောက်ဖူးတဲ့အမေရိကန်အမျိုးသမီး Laurel ကတော့ဒီပွဲကသူမြန်မာနိုင်ငံပေါ်မှာထားတဲ့အမြင်ကိုပြောင်းလဲသွားစေတယ်လို့ဆိုပါတယ
် I thought maybe it was very close and that it was in a bit of turmoil
မြန်မာနိုင်ငံကပွင့်လင်းမြင်သာမှုမရှိဘူးလို့ထင်ခဲ့တာပါပဋိပက္ခတွေအဆုံးဖြစ်ပွားတဲ့နေရာပဲလို့ထင်ခဲ့ပါတယ်မြန်မာနိုင်ငံအကြောင်းကျွန်မလေ့လာဖို့အများကြီးလိုပါသေးတယ်အထူးသဖြင့်အခုမြန်မာတန်ယုံပွဲကိုလာပြီးတဲ့နောက်မြန်မာအကြောင်းသိထားဖို့လိုသေးတယ်လို့နားလည်လာပါတယ်မြန်မာနိုင်ငံအကြောင်းသတင်းတွေကနေကြားရတာကပဲအလုံးစုံမဟုတ်ဘူးဆိုတာအများပြည်သူတွေသိနိုင်ဖို့လေ့လာနိုင်မဲ့အခွင့်အရေးပါမြန်မာနိုင်ငံကပြောင်းလဲဖို့ကြိုးစားနေပြီးအမေရိကန်မြန်မာဆက်ဆံရေးတိုးတက်ကောင်းမွန်ဖို့ဆောင်ရွက်နေတယ်ဆိုတာကိုအများကနားလည်သင့်ပါတယ်အခုလိုတကားဖွင့်ပြီးလှိုက်လိုက်လဲလဲကြိုးဆိုတဲ့အတွက်ရန်ကျေးဇူးတင်ပါတယ်ရှင်
။လေပတ်သူအများပြည်သူတွေအနေနဲ့လက်ဖက်တော့မုံဟင်းကဥနုခေါဆွဲစတဲ့မြန်မာအစားအစာတွေကိုမီးစမ်းကြည့်လို့ရတဲ့အပြင်အဆိုအကတွေနဲ့လည်းဖြောပြပေးခဲ့တာဖြစ်ပါတယ်ရှင်။